မန္တလေးနဲ့စကိုင်းတိုင်းအတွင်းဒေသတော်တော်များများမှာရေလွှမ်းမိုးနေပြီးတော့ရေဘေးဒုက္ခသည်တွေအတွက်ရေပေါ်ကူညီရေးသာမကစားနပ်ရိက္ခာထောက်ပံ့မှုတွေကိုလည်းအင်းနဲ့အားနဲ့လိုအပ်နေတဲ့အကြောင်းဒေသခံတွေက VOE ကိုပြောပါတယ်တာဝန်ရှိသူတွေကတော့လူအသေးပျောက်တော့မရှိသေးဘူးလို့ပြောကြပါတယ်လက်ရှိအခြေအနေမှာနေရက်ကနေဘေးလိုရာကိုပြောင်းရွှေ့နေကြတဲ့ရေဘေးဒုက္ခသည်တွေကိုမန္တလေးတိုင်းဒေသကြီးအစိုးရကနေရေပေါ်အကူအညီတွေပေးနေတဲ့အကြောင်းတာဝန်ရှိသူတွေဘက်က VOE ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
လက်ရှိမန္တလေးမြို့ပတ်ဝန်းကျင်ဒေသတွေတဲ့ရေလွှမ်းမိုးမှုအခြေအနေအဆိုးရွားဆုံးဖြစ်လာတဲ့အမရပူရမြို့နယ်ရှိတောင်တမန်အင်းတဝိုက်မှာမိသက်ကယ်ဆယ်ရေးရင်းရင်တွေနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေဟာဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့ဖို့အကူအညီပေးနေကြောင်းမန္တလေးတိုင်းဗဟိုမိသက်ဌာနကတာဝန်ကျမိသက်ဝန်ထမ်းတဦးက VOE ကိုပြောပါတယ်
။ညမှာလည်းကျွန်တော်စတင်းမိုင်နေချတာတယ်ခင်ဗျ။အကြီးကြီးတဲ့နေရာဒေသတွေမှာလေတဆွေဝင် AI နဲ့ဟိုစတင်းမိုင်ပေါ့နော်တဆုတဆုရှိရနေရရှိရနှစ်ဆုရှိရနေရရှိရနောက်ပြီးရေရင်စကန်းနေလက်ဖွင့်တာလေဗျမိသက်ဆက်လေးကြီးချပြီးတော့လေဖုံးမြေမြင့်ပြီးမြင့်တဲ့ဖုံးကြီးကြောင်းနေနေရဒေတာရဲ့အဲ့လိုနေရာမျိုးပျောက်ရွှေ့ပြီးတယ်သူတို့ကအဲ့ကြတော့ဒီတက်ဆိုင်ရာရက်ပွက်အုပ်ချုပ်မှုပေါ့နော်သူကအဲ့အားလုံးအစီအစဉ်ပေးထားကြတော့ကျွန်တော်ကတော့ဒီဇလာလိုက်တောင်းရှိမှာကောင်းသူတက်မှတ်ပေးတဲ့နေရာလေးလိုက်ပို့ပေးတယ
်အဲ့တော့ရွာတွေဘက်ကိုရေတက်လာတဲ့အချိန်နေရတော့ဘယ်လိုရှိလဲရှင
်ရေတက်လာတော့မကျွန်တော်မနေညပေါ့နော်ရေတက်လို့ဆိုပြီးကျွန်တော်အဲ့ကဲလေးလုပ်ငန်းတွေတွားလုပ်တယ်သူကြွားလို့ရလိုက်မယ်ပြောင်းမလို့ဆိုတွားကြတယ်ဆောင်းရကူညီဆောင်းရပြီးကိုအဲယူရအဲ့ချိန်မှာဝါလောက်ပဲရှိသေးတယ်ပေါင်လောက်ပေါ့နော်အဲ့လောက်ပဲရှိသေးတယ်တရားမြုပ်လို့မြုပ်ပေါ့အခုအဲ့မနေ့ပိုင်းကျတော့အဲ့တရားပါအပေါ်ပိုင်းမြုပ်သွားအဲ့အပေါ်ပိုင်းမြုပ်သွားလို့အဲ့မနေ့ကကြွားသားကြီးရောက်ကြွားသားကြီးကျောင်းလို့ရွှေလို့ရအောင်အဲ့မှာကျွန်တော်တပ်ဖွဲ့ဝင်အဲ့ဒီနဲ့သွားပြီးတော့ကပူနေဆောင်ပေးရတ
ော့အလားတူမန္တလေးမြို့နာပတ်ဝန်းကျင်ဖြစ်တဲ့ရွှေကျဲရဲနဲ့တတဦးဘက်တွေမှာလည်းရေကြီးတဲ့အခြေအနေတွေကိုဒေသခံတွေကြုံတွေ့နေရကြောင်းမန္တလေးမြို့ကလည်းဖြစ်ရေဘေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးခဲ့သူတဦးလည်းဖြစ်တဲ့မတ်သက်မွန်ဖြိုးက VOE ကိုပြောပါတယ
်အဲ့မှာနေဒေသခံရွာဒီရွာသားတွေအခြေအနေကတော့ဂျမားကြီးအဆောင်မှုတွေလို့မယ်နော်ပြီးလို့ရှိရင်တို့အတွက်စာဝင်နေရပေါ့နော်နေရလည်းမရှိတော့ဘူးစားကြလည်းဒုက္ခရောက်ပြီးရှင်းစားကြတဲ့တရားတွေကိုဒီကူညီရတော့အဲ့တော့အမြင့်ဆုံးလို့မယ်လို့တော့ကျွန်မမြင်တယ်သူကအခုဟာက evacuation ဆင်မယ်လုပ်နေလို့ကျွန်မမြင်တယ်ဟိုအဓိကအဲ့ဒါကိုပဲလုပ်နေတယ်ဟိုဘေးကင်းရာကိုပြောင်းရွှေ့တယ်ပစ္စည်းတွေပြောင်းရွှေ့တယ်ထမင်းတုပ်ဝေးတဲ့အဆင့်ဒီပိုင်းတောင်မှမရသေးဘူးဆက်ကြည့်အခုမှတဲ့ကောင်းလုံးရှိတယ်ဟိုဆက်ဆက်ခါကြတော့ဒါပေမဲ့အေးကြီးကအရင်ကျဲတယ်မှာသူရဘက်ကလုံနေတာတွေကတော့သူတို့လုံနိုင်တယ်လုံနေတယ်တော့ညာလေပြင်းစည်ကြီးအပိုင်းကိုမရောက်သေးပဲနဲ့အခုမှသူတို့ကဟို disaster response ပေါ့နော်အခုမှသူတို့ကပြင်းစင်နေတဲ့အပိုင်းပဲရှိရဲ့လို့ကျွန်မမလုပ်ဘူးလားဆိုတော့လုပ်တယ်သို့တော်လည်းအနာဆက်ပြီးတော့ဆိုင်ပြင်းနေတဲ့အဆင့်မှာပဲရှိသေးတယ်တော့အားသွခွန်ဆိုင်ရဲ့လို့တော့ကျွန်မအများကြီးမတွေ့ရသေးဘူးဒါမဲ့မန္တလေးတိုင်းစီပိုင်းအစိုးရကဥစ္စာဥစ္စာမြန်မာလိုဟာတို့စီတင်ရဒီတောင်တမန်ရင်းဘက်ကိုတော့နည်းနည်းပိုအားရုံ site လုပ်ပြီးနေရဆိုတော့မြင်ရတယ်ပေါ့နော်မ
လက်ရှိမြင့်ရီတက်လာတဲ့နှုံးကအရင်မြစ်တွေကထက်ဆိုင်ညံဆန်ကြောင်းတွေ့ရတယ်လို့လဲမန္တလေးအခြေ site တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိမ့်အောင်ဆုံးအဖွဲ့တာဝန်ခံတဦးဖြစ်သူကိုငင်းချန်းက VOE ကိုပြောပါတယ
်မန္တလေးကြီးကြည်လာတော့မြစ်စင်တဲ့ဒီကြီးမိတဲ့နေရာတွေပါပဲတို့တော့ဒီမြစ်ကတော့ရေတက်တာမြန်တယ်ကြည့်ကြရမယ်။2004ခုနှစ်တို့2013ခုနှစ်တို့တို့ကလည်းကြီးခဲ့ပါတယ်။ဒါပေမဲ့အခုဟာကတော့ဟိုရေတက်တာလည်းမလေးညာတယ်။ဒီရဲ့ဒီအခုဖြစ်နေတဲ့မန္တလေးစကိုင်းတန်းဒီဟိုဝဲရတွေနောက်တောင်တောင်အင်းအဲနောက်မန္တလေးဒီရေတက်ပြီးဒီကွန်ဘက်ဒီအဲ့ဒါတွေမှာရေတက်တာတော့နည်းနည်းကြီးတာတော့မြန်လို့နဲ့တော့အခုကတော့လည်းမြန်တယ်။နောက်ဒီတကယ်တော့ဒီနေ့ကလာနီညာလည်းဖြစ်တယ်။နောက်အဲဒီမုန်တိုင်းရှင်နေတဲ့မိုးကလည်းအထက်ဘက်မှာကြီးပြီးတော့မတန်းဆဲကားကြီးဆင်းလာတဲ့ကြီးတွေကတော့ဒါသုံးကန်တော့ဒုံးကန်ဒါပေမဲ့ဒီနေ့နည်းနည်းမြန်တယ်မြန်တယ်မြန်တဲ့အတွက်ကတော့အဲရေတက်တာတွေမြန်တော့တာပဲအဲအခုဒါကတော့တောင်တမန်အင်းကတော့အမှန်မြန်ဆုံးပဲတောင်တမန်အင်းကိုအဲ့ဒါကတော့ရေနာဝုန်တက်တိုးထဲမှာဒါကြီးဝင်သွားတယ်အဲဒီသက်ဆိုင်အာရဘိုင်းကိုယ်တိုင်နဲ့ကျွန်တော်ရောက်ပြီးတော့မှချက်ချင်းနဲ့ဒါကျောင်းကိုပါတရားဝင်ကိုအတိအသေးယူပေးကြပါအရင်မြေအရင်တော့လည်းဒီရနာဝတ်တက်တော်တော်ဝင်ပါဒါပေမဲ့အဲ့လိုဒီဝင်ပြီးသေးတဲ့ဒီသူကဒီကြီးကြီးချင်းနဲ့မှနောက်မှပြီးကြတာ
အခုလိုမန္တလေးတိုင်းဒေသတွင်းရေကြီးမှုဟာ2004ခုနှစ်အစိုးရဆုံးရေလွှမ်းမိုးမှုခံရပြီးနောက်ပိုင်း12နှစ်တာကာလအတွင်းအစိုးရဆုံးနှီးပါလောက်ဖြစ်လာတယ်လို့လေဒေသခံတွေကပြောပါတယ်ရှင်